ထိုင်းနိုင်ငံကတရိတ်ဆန်စာထုတ်လုပ်တဲ့ BCG ဆိုတဲ့စေယုံတရုံကနေပြီးတော့လွန်ခဲ့တဲ့၄လမှာလှုပ်ထုတ်ခံရတဲ့မြန်မာလှုပ်သားတရားကျော်ဟာမတ်လ31ရက်နေ့မှာတော့နင်နာချင်းထိုင်းပတ်ငွေ2တန်းကျော်ပြင်ရခဲ့ပါတယ်မြန်မာလူသမားတွေကထိုင်းလူသမားကာကွယ်ရေးရုံးမှာအလို့ရှင်ကိုအမှုဖွင့်တိုင်ကြားပြီးတဲ့နောက်ပိုင်းမှာအခုလိုနင်နာချေရလိုက်တာဖြစ်ပါတယ်။ပြည်သူကိုဗီဒီယိုထိုင်းရှိဆိုင်ဗီဒီယိုများလိုက်တင်တော့အမေမကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့အနီးသမုတ်ပရာကန်ခရိုင်သမုတ်ပရာကန်မြို့နယ်တွေကသတင်းစာအစားအစာထုတ်လုပ်တဲ့စက်ရုံတစ်ခုမှာအလို့လုံးနေတဲ့မြန်မာလူသမားတရားကျော်ဟာလွန်ခဲ့တဲ့၄လခန့်ကစပြီးနင်နာချေမရပဲအလို့ကနေရန်နာချင်းကိုခံနေရတာပါ။ဒီအတွက်အလို့သမားတွေကိုအကူအညီပေးတဲ့ AAC မဟာမိတ်အဖွဲ့ကနေတဆင့်ထိုင်းအလို့သမားကာကွယ်ရေးရုံးကိုတိုင်ကြားခဲ့ပါတယ်။ဒီအတွက်အလို့သမား56ယောက်ဟာမတ်လ31ရက်နေ့မှာတော့သူတို့ကိုအလို့ကနေထုတ်ပယ်လိုက်တဲ့အတွက်မျက်နာချင်းဓာတ်ငွေ2တန်းကျော်ရရှိခဲ့တယ်ဆိုပြီး AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်။အဲ့တော
့အလို့ရုံးကတော့ဟို PCG လို့ခေါ်တယ်ကျွန်တော်တို့တလိစ္ဆာန်အစားအစာနိုင်ငံပြပို့တဲ့အလို့ရုံးပေါ့နော်။ကြောင်စာတွေခွေးစာတွေထုတ်ပြီးနိုင်ငံပြပို့တယ်လုံးခဲ့တဲ့လေးလလောက်ကတည်းကဒီလုံသမားတွေကိုအကြောင်းမဲ့လှုပ်ရှုပ်ပြလိုက်တယ်လှုပ်ရုံလှုပ်ပါတယ်ဆိုပြီးတော့ချုပ်တော့ကတော့လူအပေါင်း108ယောက်အဲ့108ယောက်မှာအခုနောက်ပိတ်ဆုံးရောက်ရရတဲ့ချိန်မှာ65ယောက်ကျန်တဲ့လူတွေကရုံးချမှုနေတာလဲပါတယ်ရောက်ရုံမရတော့ဘူးဒီမျိုးစိတ်တက်ကြပြီးတော့လှုပ်တွေကြောင်နေရတယ်ကြောင်ပေါ်ပြီးတော့တိုင်ချက်မဖွင့်တဲ့လူတွေပေါ့နော်အဲ့စိတ်တက်ကြကြံကြံပြီးတော့ရေးရှိတိုင်ချက်ဖွင့်ထားတဲ့လူတွေ65ယောက်ကတော့ဒီနေ့အားလုံးပေါင်း2,000,900,000ရတယ်မှာအားလုံးဗမာငွေနဲ့အခုတွက်ကြည့်လိုက်တာကာလာပေါင်းစီက3,000,000,000ရတယ်မှာ
အလို့သမားတွေထဲမှာနိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလို့သမား၈ယောက်ပါဝင်ပြီးတခြားတန်းယောက်ကတန်ဆောင်ထားတဲ့အလို့သမားတွေလည်းပါဝင်တာပါစိတ်ယုံကအလို့ပါတဲ့အချိန်လူရင်းရှော့ချရမှာလုတ်တဲ့9နှစ်6နှစ်ရှိတဲ့အလို့သမားတွေလည်းပါဝင်ခဲ့ပါတယ်အလို့သမားတရားကျော်ကိုရှော့ချလိုက်ပြီးတဲ့နောက်မှာတော့နောက်ဆုံးအချိန်ထိတရားစွဲဆိုအမှုရင်ဆိုင်ခဲ့တဲ့အလို့သမား56ယောက်ကရင်းနာပြီးရရှိခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ပါမြန်မာလူသမားအားလုံးပေါင်းရင်3တန်းကနေ4တန်းလောက်ရှိနေတယ်ဆိုပြီးနိုင်ငံအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်